ဇင်ဘာဝေးနိုင်ငံမှာသမ္မတရောဘတ်မူဂါဘေရဲ့ကာလရှည်ကြာတဲ့အုပ်စုမှုဆွံ့ဝန်းတိုင်အောင်ဇွဲနယ်ပယ်ကြီးစွာကျူပန့်ခဲ့သူအတိုက်ခံခေါင်းဆောင်မော်ဂန်ချင်ဂရိုင်းကွဲလွန်တော့ပါပြီ။ဆယ်စုနှစ်တွင်နိုင်ရှိအုပ်စုလာပြီးတဲ့နောက်ဖိအားပေးမှုကြောင့်ရောဘတ်မူဂါဘေနှုတ်ထွက်သွားပြီးလာပိုင်းအကြမှာပဲမော်ဂန်ချင်ဂရိုင်းကွဲလွန်တော့တာဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ချင်ဂရိုင်းဟာကင်ဆာရောဂါဖြစ်ပွားနေခဲ့ပြီးဗုဒ္ဓဟူးနေ့ကတောင်အာဖရိကနိုင်ငံမှာကွဲလွန်သွားတာပါ။မော်ဂန်ချင်ဂရိုင်းဟာဇင်ဘာဝေးနိုင်ငံရေးပြောင်းလဲရေးတာဝန်ကိုသူ့ဘဝနောက်ဆုံးအချိန်ထိပြင်းပြင်းထန်ထန်လုပ်ဆောင်သွားခဲ့သူဖြစ်ပါတယ်။သူဟာသူ့ရဲ့ MDC ခေါ် Democracy ကူးပြောင်းရေးလှုပ်ရှားမှုကိုအောင်ပွဲရတဲ့အထိဥဆောင်နိုင်ခြင်းမရှိခဲ့ပေမဲ့သူ့ရဲ့လှုပ်ဆောင်ချက်တွေဟာစိတ်အရေးကြီးတယ်လို့သူ့ကိုထောက်ခံသူတွေကဆိုကြပါတယ်။မော်ဂန်ချင်ဂရိုင်းဟာမူဂါဘေကိုပထမဦးဆုံးစန့်ကျင်ရဲတဲ့သက်တမ်းရှိသူဖြစ်တယ်လို့ MDC အဖွဲ့ဝင် Austin Muya ကဆိုပါတယ်။မော်ဂန်ချင်ဂရိုင်းဟာရောဘတ်မူဂါဘေရဲ့ညွန်ပေါင်းအစိုးရမှပါဝင်ပြီးဝန်ကြီးချုပ်အဖြစ်2009-2013အထိဆောင်ရွက်ခဲ့ပါတယ်။ဒီလောက်ရအတွက်လူထုကြားဝေဖန်ပြောဆိုမှုရှိခဲ့ပြီးညွန်ပေါင်းအဖွဲ့လည်းပြပြသွားခဲ့ပါတယ်။